ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သိမ်းစခန်းတွေကမြန်မာ900နီးပါးကိုမလေးရှားနဲ့မြန်မာနှစ်နိုင်ငံအစီအစဉ်နဲ့နိုဝင်ဘာလ9ရက်နေ့မှာဒုတိယအတုပ်အနေနဲ့အစုလိုက်အပြုံလိုက်ပြန်ပို့ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမတ်အေးပါပါ မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအခြေထောက်နေထဲမှာထိတ်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေကလူဦးရေ1000နီးပါးကိုဒီရက်ပိုင်းတွင်ပြန်ပို့ခဲ့ရမှာဒီထဲကကျန်နေတဲ့900နီးပါးကိုတော့အစုဝေးနဲ့ဒုတိယအကြိမ်အဖြစ်ပြန်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူရီစိတ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကွန်ရက်အစဉ်ဥက္ကဋ္ဌဦးစံဝင်းကအခုလိုပြောပြပါတယ်
900ပေါင်းကျင်တော့ကျွန်တော်တို့ဒီ900ပေါင်းကျင်တော့ပြန်ပြစ်တယ်လို့အခုတည်းကတော့သိနေရပါတယ်။လေးရှားနိုင်ငံမှာရှိတဲ့အချောင်းကြီးဦးကြောင့်ဖန်စီချင်းနိုင်ငံသားတွေမြန်မာနိုင်ငံသားတွေပေါ့လေသူကန့်ဆက်တုံးမှုရှိတယ်အဲဆက်တုံးမှုအနေပေါ့အနှံ့ပေါ့ဒီခက်ကန့်ဆက်တုံးမှုအနေပေါ့ပါဝင်တဲ့မြန်မာနိုင်ငံသားတွေကိုနိုင်ငံအစိုးရရဲ့ညှိနှိုင်းသဘောတူညီချက်အရာမလေးနိုင်ငံအစိုးရတွေကအခမဲ
ကျမ်းမာရေးအရာကိုနိုင်ငံသားဖြစ်မှုတွေကစစ်စစ်ထားပြီးသားလူတွေကိုနိုဝင်မာလတည့်ရနေ့ကစပြီးပြန်ပို့ပေးနေတာဖြစ်ပြီးနိုဝင်မာလ9ရက်နေ့မှာတော့လေယာဉ်3စီးနဲ့ပြန်ပို့ပေးနေတာပါသူတို့ကတော့အဝတ်အစားနဲ့စားစရာတွေကိုမလေးစားနိုင်ငံမြန်မာလူမှုကွန်ရက်အတင်းနဲ့စေတနာရှင်တွေအလူရှင်တွေပြန်ထိတာအဖွဲ့တွေကကူညီပေးခဲ့ကြပါတယ်တိတ်တိတ်စခန်းတွေကဖမ်းဆီးခံရသူတွေထဲမှာကိုဝင်ဆော ဒီမှာဖန်ဆီးခံထားရတဲ့လူတွေကတော့ဟိုကြာသွားတယ်အဲ့လူတွေကဆိုရှင်တော့အဲ6လခုနှစ်လောက်ထိကြာသွားတယ်အဲ့တချို့လူတွေကနှစ်လောက်ရှိတယ်တချို့တွေက3လောက်ရှိတယ်အဲ့ဒါမျိုးတချို့တွေကလည်းလောက်ခံချားတုတ်ပြီးမှာတော့ကိုယ်ဝင်နေဖြစ်နေတယ်ကိုယ်ဝင်ဖြစ်တော့ဝေးပြီးကြတာချီဆိုကျွန်တော်လုံးမရဘူးကိုကလေးကနှစ်လကျော်3လမှာပါအဲပြန်ဖို့တဲ့နှိမ့်နေပြီသူတို့ကပြန်လို့ရပါတယ်အဲ့ဒါမျိုးအဲကလေးငယ်လေးတို့ပါပါခင်ဗျာအဲမွေးကမွေးကစားကျွန်တော်3လသားပေါင်ဝင်ကလေးလေးအဲကျွန်တော်တို့3ယောက်ကိုလည်းကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျွန်တော်တို့တစ်နှစ်ပေါင်ဝင်ခြင်းနှစ်နှစ်ပေါင်ဝင်ကလေးတွေလင်းငါရောက်တယ်တွေ့ပါခမန်းကြီးမြန်မာနိုင်ငံသား9000ကျွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကန် ကျွန်တော်တို့ရဲ့ပြည်ပကခက်ခဲတဲ့အခြေအနေတွေကြောင့်တရားမဝင်နိလန်းနေတဲ့စူးစမ်းရင်မလေးရှားထိုင်းနယ်ဆက်မှာဖန်ဆီးခံရသူတွေလည်းအများပြားရှိနေတယ်လို့တချို့ဆိုရင်လူမောင်ကိုကုသမားတွေရဲ့တောက်ောက်နေဖြစ်လေကြောက်ရွံ့ကြတာပါကိုဗစ်ရေပေါ်ကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတွေကမိမိကိုယ်ကိုမိမိအဆုံးစီရင်တာကတော့ဆက်ရှိဦးတည်ရှိသွားပါတယ်ကျွန်မမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်